Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်မတ်လ2ရက်နေ့တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19.25 MHz ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မတင်ကြီးထိုက်ပါ
ကျမအေးဇနာကြပါရှင်အီရတ်နိုင်ငံဘိတ်တဲမြို့တော်မြောက်ပိုင်းကအဓိကနေရာတစ်ခုမှာအီရတ်စစ်တပ်နဲ့ပြည်သူစစ်တပ်ဖွဲ့တွေက IS စေတေကြတွေကိုဒီကနေ့တိုက်ခိုက်ခဲ့ကြသလိုဒီကရစ်မြို့ကိုပြန်လည်တင်းယူဖို့အစောပိုင်းကအများသိအောင်အသိပေးထားတဲ့ထိုးစစ်တွေစတင်လိုက်ပြီဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ဒေသမှာတော့တိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့အစိုးရတပ်တွေကဖြူဟာကြတဲ့တောင်ကုန်းတွေကိုသိမ်းပိုင်လိုက်နိုင်တယ်လို့ဆိုပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ဒေသတွင်သတင်းတွေကိုတော့ဒီညနေပိုင်းမှာပြောပြဖို့ရှိပါတယ်မသိရင
်ကောင်းပါပြီရှင်သတင်းတွေပြီးမှာတော့အာနာပိုင်တို့ရဲ့ဝိုင်းဝန်းပိတ်ဆို့မှုနဲ့ရင်ဆိုင်နေရတဲ့အကြောင်းသားတွေရဲ့တပိတ်တိုက်ပွဲနောက်ဆုံးရအခြေအနေတွေကိုကြားဆရမှာပါ။ဟု
တ်အခုသူတို့ဒီလုံနေသားတွေရောလုံနေသားတွေဟိုတော်တော်များများနဲ့ပြီးတော့အဲဒီတက်သားတို့ဘာလို့လဲဖုန်းကြောင်းပတ်လဲတော့ဝိုင်းတာဝိုင်းတာပြီးတော့ဆော့ပါဆော့မပေးဘူးပေါ့နော်
။ဒါကတော့တပိတ်ခေါင်းဆောင်တူဖြစ်တဲ့ကိုတိဟဝင်းတွေပြောသွားတာဖြစ်ပါတယ်ရှင်။ဒီနောက်မှာတော့ကိုကန့်တိုက်ပွဲတွေရဲ့နောက်ဆုံးရအခြေအနေနောက်ဒီညနေခင်းမှာဒေါအောင်ဆန်းစုကြည်နဲ့သမရတို့တွေ့ဆုံကြမယ်ဆိုတဲ့အပေါ်မှာသုံးသပ်ပြောကြားချက်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်အေးတန်လာကျော်နဲ့ကိုညာဝင်းအောင်တို့ကကြီးညာပေးကြပါအောင်ရှင
်အီရန်နိုင်ငံဘိတ်တဲမြို့တော်မြောက်ပိုင်းကအဓိကနေရာတစ်ခုမှာအီရတ်စစ်တပ်နဲ့ပြည်သူစစ်တပ်ဖွဲ့တွေက IS စစ်သွေးကြွားတွေကိုဒီကနေ့တိုက်ခိုက်ခဲ့ကြသလိုတီကရစ်မြို့ကိုပြန်လည်ပြီးတော့သိမ်းယူဖို့အစောပိုင်းကနေကအများသိအောင်ကြိုတင်အသိပေးကြေညာထားတဲ့ထိုးစစ်တွေကိုစတင်လိုက်ပါတယ်။ IS စစ်သွေးကြွားတွေကအီရတ်မြောက်ပိုင်းဒေသတစ်လောက်ကိုဝင်ပြီးတော့တိုက်ခိုက်တဲ့ဇွန်လကလေးကတီကရစ်မြို့ကို IS တွေသိမ်းယူထားတာပါ။အဲဒီကနေတီကရစ်မြို့ရှိရာဆာလာဒင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့အီရတ်ရဲ့ဒုတိယအကြီးဆုံးမြို့မိုဆယ်ကိုလည်းသိမ်းယူထားနိုင်ခဲ့ပါတယ်။သူတို့ရဲ့ထိုးစစ်ကိုတနင်္ဂနွေနေ့မှာစတင်လိုက်ကြောင်းတီဂရစ်မြို့နယ်ဆာလာဒင်ဒေသပြန်လည်လွတ်မြောက်ရေးကြိုးပမ်းမှုတွေကိုကြီးကြပ်ဖို့အတွက်အဲ့ဒီဒေသနာကဆာမာရာမြို့ကိုရောက်ရှိနေတဲ့ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီကကြေညာသွားပါတယ်။ဆူနီလူမျိုးစုလက်နက်ကိုင်တွေအနေနဲ့ IS အဖွဲ့ကိုဆွန့်လွတ်ချဖို့လဲမစ္စတာအယ်အဘာဒီကတိုက်တွန်းသွားပါတယ်။ဒါဟာနောက်ဆုံးအချိန်အခွင့်အရေးပေးတာဖြစ်ပြီးတော့ IS ကိုဆွန့်လွတ်ရင်လူငယ်ချမ်းသာခွင့်ပေးမယ်လို့လဲသူကကတိပြုသွားခဲ့ပါတယ်ရှင်။
အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့တို့ဟာနိုင်ငံသားအငင်းပွားနေတဲ့ကိစ္စရပ်တွေကိုဆွေးနွေးဖို့ဒီကနေ့တနင်္လာနေ့ကြော်ကြာတွေ့ဆုံခဲ့ကြပါတယ်။ယူကရိန်းပြည်ပခရုရှားတိုက်ခိုက်ခံကောင်းဆောင်ဘော်ရစ်နမ်ဆော့တက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးဂျနီဗာမြို့မှာသူတို့နှစ်ဦးတွေ့ဆုံဆွေးနွေးခဲ့တာပါ။ဆွေးနွေးပွဲမတိုင်ခင်လက်ဆွဲနှုတ်ဆက်ချိန်နဲ့ဓာတ်ပုံမှတ်တမ်းအရေးခံရခြင်းမှာရောမစ္စတာကယ်ရီနဲ့မစ္စတာလက်ဖရော့တို့နှစ်ဦးအချင်းချင်းပြုံးပြနှုတ်ဆက်တာတော့မရှိခဲ့ကြပါဘူး။ယူကရိန်းအရေးမှာရုရှားအစိုးရပါဝင်ပတ်သက်နေတာကိုရုရှားအရာရှိတွေကပြောင်းလဲနေတယ်လို့အမေရိကန်ကွန်ဂရက်လွှတ်တော်မှာမစ္စတာကယ်ရီပြောကြားခဲ့ပြီးတပတ်တောင်မကြာသေးခင်မှာပဲသူတို့နှစ်ဦးဒီကနေ့တွေ့ဆုံကြတာလည်းဖြစ်ပါတယ်။ယူကရိန်းခွဲထွက်ရေးသမားတွေကအပြစ်ရရေးသဘောတူစာချုပ်ကိုလက်ဆက်လက်ချိုးဖောက်နေတယ်လို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကပြောဆိုသလိုရုရှားအပေါ်နောက်ထပ်အရေးယူတန်ခတ်မှုတွေချမှတ်ဖို့အမေရိကန်နဲ့ဥရောပမဟာမိတ်တွေစဉ်းစားနေပါတယ်။အပြစ်ရသဘောတူညီမှုတွေလုပ်ထားပေမဲ့ယူကရိန်းအရှိတ်အဝါမှာဒေသခံ6000ကျော်အသက်ခံခဲ့ရတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်ကဒီကနေ့ပြောပါတယ်အပြစ်ရရင်နဲ့ပတ်သက်လို့သိတာတွေတိုးတက်မှုလေးရလာနေပြီဖြစ်ကြောင်းနိုင်ငံသားရေးဝန်ကြီးလက်ဘရော့ကဂျနီဗာလူညိုရင်းကောင်စီမှာပြောဆိုလိုက်ပြီးယူကရိန်းအစိုးရအနေနဲ့သူ့အစိုးအစွန်းရောက်ကတွေကနေခါဝေးဝေးနေဖို့တောင်းဆိုလိုက်ပါတယ်ဒီတော့တွင်ရုရှားအတိုက်ခံကောင်းဆောင်နမ်ဆော့အသက်ခံရတဲ့ကိစ္စအသေးစိတ်စုံစမ်းပေးဖို့မစ္စတာကယ်ရီကတောင်းဆိုထားပါတယ်
ရုရှားနိုင်ငံမှာတိုက်ခိုက်ခံကောင်းဆောင်ဘော်ရစ်နမ်ဆော့ဖ်လုံခြုံရေးတပ်ဖြတ်ခံခဲ့ရတဲ့အမှုကိုစုံစမ်းစစ်ဆေးမှုပြုလုပ်ဖို့ပြင်သစ်နိုင်ငံသားရဲ့ဝန်ကြီးကလည်းတောင်းဆိုသွားတာပါ။ပြီးခဲ့တဲ့တောက်ကြညာကမော်စကိုမြို့တော်မှာမစ္စတာနမ်ဆော့ဖ်တပ်ဖြတ်ခံခဲ့ရတာကြောင့်မေးစရာမေးခွန်းတွေအများကြီးထွက်လာစေခဲ့တယ်လို့ပြင်သစ်နိုင်ငံသားရဲ့ဝန်ကြီးလော်ရန့်ဖာဗျူးစ်ကဒီကနေ့ပဲပြောသွားခဲ့ပါတယ်။ဒီအမှုကိုတေချာစုံစမ်းစစ်ဆေးမှုလုပ်ဖို့တောင်းဆိုသွားပြီးတော့ရုရှားအာဏာပိုင်တွေရဲ့ဆောင်ရွက်ချက်တွေကိုလုံလောက်မှုရှိမရှိတော့သူကဘာမှမှတ်ချက်ပေးမသွားပါဘူး။မစ္စတာနမ်ဆော့ဖ်ရဲ့အမှုစုံစမ်းစစ်ဆေးနေတာမှာတော့သူတက်ခံရတဲ့ဖြစ်ရပ်ကိုတွေ့ရနိုင်တဲ့လုံခြုံရေးစောင့်ကြည့်ဗီဒီယိုရှိနိုင်တာနဲ့ပတ်သက်လို့သတင်းတွေအမျိုးမျိုးထွက်နေပါတယ်။အစိုးရစုံစမ်းစစ်ဆေးသူတွေရဲ့အပြောအရတော့မစ္စတာနမ်ဆော့ဖ်ဟာ အဲ့ဒီသူ့ရဲ့အိမ်အပြင်ခရမလင်နန်းတော်နားမှာအမျိုးသမီးတူနဲ့လမ်းလျှောက်နေတော့တန်းထက်နဲ့လေးချက်ပြစ်သက်ခံရတယ်လို့ဆိုပါတယ် CCTV လုံခြုံရေးကင်မရာကဒါကိုမှတ်တမ်းတင်ထားနိုင်လားဆိုတော့ရှင်းရှင်းလင်းလင်းမသိရပါပဲလေအဲ့ဒီနေရာကလုံခြုံရေးအတွက်အထူးတင်းကျပ်ထားတဲ့နေရာဖြစ်ပါတယ်တနင်္ဂနွေနေ့ကတော့သူတက်ခံရတဲ့အတွက်ဝန်ထွေးပူဆွေးတဲ့အနေနဲ့မော်စကိုမြို့လယ်မှာလူတွေထောင်ထဲချပြီးတော့စုဝေးချီတက်ခဲ့ပါတယ်။မစ္စတာနမ်ဆော့ဖ်ဟာရုရှားပြည်သူတွေရဲ့အခွင့်အရေးအတွက်ဆန်းစပ်တမန်ကြိုးပမ်းခဲ့သူလို့အမေရိကန်သမ္မတဩဘားမားကလည်းပြောဆိုပါတယ်။ဝန်ထွေးပူဆွေးတဲ့ချီတက်သူအများပြားကရုရှားလန်တွေကိုကင်ဆောင်ခဲ့ကြပြီးတော့သမ္မတဗလာဒီမီယာပူတင်ကိုဝေဖန်သူဝါရင်လစ်ဘရယ်နိုင်ငံရေးသမားနမ်ဆော့ဖ်ကိုအောက်မေ့သတိရတဲ့အနေနဲ့ငါမကြောက်ဘူးလို့အတိတ်ပဲရတဲ့စာသားတွေကိုကင်ဆောင်ရင်းနဲ့ချီတက်ခဲ့ကြပါတယ်ဒီချီတက်ပွဲမှာလူ 200,000 လောက်ပါဝင်တယ်လို့မော်စကိုရဲတပ်ဖွဲ့ကပြောပေမဲ့လည်းစီစဉ်သူတွေကတော့အစုဝေးချီတက်သူ 9,000 ရှိတယ်လို့ပြောပါတယ်ရှင
်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုဟာအမေရိကန်ကွန်ဂရက်လွှတ်တော်မှာစကားမပြောခင်တည်းရဲ့အလိုဝါရှင်တန် DC မှာဒီကနေ့ကျင်းပမဲ့အစ္စရေးထောက်ခံသူတွေရဲ့ညီလာခံတစ်ခုမှာမိကွန်းပြောကြဖို့ရှိပါတယ်မနေ့တုန်းကလည်းဝန်ကြီးချုပ်နက်တန်ယာဟုတယောက်IPEC လို့ခေါ်တဲ့အမေရိကန်နိုင်ငံသားအစ္စရေးပြည်သူကော်မတီရေးရာမူဝါဒဆွေးနွေးပွဲမှာစကားပြောခဲ့တာမျိုးရှိပေမဲ့အမေရိကန်လွှတ်တော်ရှိစကားမပြောခင်အကြောင်းတစုံတရာထူးခြားတာမရှိပဲအခုလိုမျိုး IPEC မှာသွားစကားပြောမဲ့ကိစ္စကတော့ထူးခြားနေတယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။သမ္မတအင်ဂျူတော်နဲ့ပူးပေါင်းညှိနှိုင်းရမယ်ဆိုတဲ့လိုယိုလှုပ်ဆင်တွေကိုကြော်လွန်ပြီးအမေရိကန်လွှတ်တော်ဥက္ကဋ္ဌဂျွန်ဘေနာကဘန်ဂျမင်နက်တန်ယာဟုကိုအင်္ဂါနေ့လွှတ်တော်မှာစကားပြောဖို့ဖိတ်ကြားခဲ့တာပါဂျနီဗာမှာကျင်းပမဲ့လူအခွင့်အရေးကောင်စီညီလာခံမတိုင်ခင်အစ္စရေးကိုထောက်ခံကြောင်းပြသနိုင်ဖို့အင်ပီရိုနဲ့လွှတ်တော်ကြားစေဝန်ကွဲမှုတွေကိုမေးမြန်းအောင်မစ္စတာဂျွန်ကယ်ရီကကြိုးစားလှုပ်ဆောင်နေပါတယ
် UAE ဘေးကန်အတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ဒေတာမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့မနေ့ညပိုင်းကလောက်ကိုင်းမြို့အတွင်းမှာမိလာမှု2ကြိမ်ဖြစ်ပွားခဲ့ပါတယ်မြန်မာပြည်မျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA ခေါ်ကိုကန့်တပ်ဖွဲ့ထိန်းချုပ်ထားတဲ့လောက်ကိုင်းကုံချန်းဆက်သွယ်ရေးလမ်းကြောင်းကိုအစိုးရတပ်ကပြန်လည်ပြုတ်ထိန်းချုပ်ဖွင့်လှစ်ဖို့ကြိုးပမ်းခဲ့ရမှာမနေ့ကကိုကန့်ဒေသမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့တာပါအစိုးရဘက်ကထုတ်ပြန်တဲ့သတင်းမှာတော့စစ်ဗျူဟာအရေးပါတဲ့တောင်ကုန်းတွေကိုမလတရက်နေ့မနေ့ပိုင်းညနေအခါနေပြီးတော့ညနေပိုင်းအထိတပ်မတော်ဘက်ကတနေ့ကပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့ကြောင်းနဲ့တောင်ကျန်းသူအခိုင်အမာအခြေပြုတောင်ကုန်း6ကုန်းကိုအဆင့်ဆင့်သိမ်းပိုက်နိုင်ခဲ့ကြောင်းဖော်ပြထားပါကိုကန့်တပ်ဖွဲ့ကတော့တိုက်ပွဲတွေဟာမနေ့ကတည်းကဒီကနေ့ထိဖြစ်ပွားနေဆဲဖြစ်တယ်လို့ပြောပြီးတော့အစိုးရတပ်ဖက်ကတောင်ကုန်း6ကုန်းသိမ်းယူလိုက်တယ်ဆိုတဲ့အပေါ်မှာတော့ကိုကန့်အဖွဲ့ကငြင်းဆိုပါတယ်ကိုကန့်ပလောင်နဲ့ရခိုင်တပ်မတော်ကစုပေါင်းထုတ်ပြန်တဲ့ကြေညာချက်မှာတော့အနှစ်ဖက်တီးထွေတာတွေပို့ပြီးတော့မြင့်တက်လာတာကြောင့်ပြည်ရင်းစစ်မီဟာပို့ပြီးတော့တောင်းလောင်နိုင်တယ်လို့လည်းဖော်ပြထားပါတယ်ဒီလိုမျိုးအစိုးရတပ်တွေနဲ့ကိုကန့်တပ်ဖွဲ့တွေကြားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေမှာတရုတ်ဒေသကအာဏာပိုင်တွေပါဝင်ပတ်သက်မှုမရှိဘူးဆိုတာကိုလည်းတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့အာရှရေးရာညွန်ကြားရေးမှူးချုပ်ကွန်ရှောင်ယူကရှင်းဝါသတင်းဌာနကိုပြောကြားခဲ့ပါတယ်ရှင်
။အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံတို့ဒီကနေ့စတင်လိုက်တဲ့ပူးတွဲစည်းရေးလေ့ကျင့်မှုတွေကိုကန့်ကွက်တဲ့အနေနဲ့မြောက်ကိုရီးယားကတာတိုပြစ်မီဆိုင်းဒုံးကျည်နှစ်စင်းကိုပင်လယ်ထဲပစ်လွတ်ခဲ့ပါတယ်။ရန်သူတွေအပေါ်အညာတာမထားဘဲတိုက်ခိုက်သွားမယ်လို့မြောက်ကိုရီးယားဘက်ကပြောလိုက်ပါတယ်။အခုပစ်လွတ်လိုက်တဲ့ဒုံးကျည်တွေဟာမြောက်ကိုရီးယားနန်းပိုစိတ်ကန်းကနေ304မိုင်အကွာအရှိပင်လယ်ထဲကိုကျခဲ့တယ်လို့တောင်ကိုရီးယားအရာရှိတွေကပြောပါတယ်ဒီလုပ်ရဟာလက်နက်အင်အားသုံးပြီးတမင်တကာရန်ဆက်တဲ့လုပ်ရလို့ယူဆကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရသူကင်မင်ဆော့ကပြောပါတယ်တကယ်လို့မြောက်ကိုရီးယားကရန်ဆက်တာတွေလုပ်ခဲ့ရင်တောင်ကိုရီးယားစစ်တပ်အနေနဲ့ပြင်းပြင်းထန်ထန်ထိထိရောက်တုတ်ပြန်သွားမယ်လို့ပြောကြားလိုက်ပါတယ်ခင်ဗျာ
တင်ချစ်တဲ့ဘာသာရေးအယူဝါဒကိုစန့်ကျင်ရေးသားသူထင်ရှားတဲ့ဘင်္ဂလားဒေ့ရှ်နယ်ပွားအမေရိကန်နိုင်ငံသားဘလော့ဂါ Avijit Rai ကိုဒါးနဲ့ခုတ်သက်တဲ့အဓိကတရားခံလို့ယူဆရသူကိုဘင်္ဂလားဒေ့ရှ်အကြမ်းဖက်မှုနှိမ်နင်းရေးအဖွဲ့ကဖမ်းဆီးလိုက်ပါတယ်။ Mr. Rai ဟာပြီးခဲ့တဲ့သတင်းပတ်ထဲကပဲဒါကမျိုးတော်မှာဒါးနဲ့ခုတ်ပြီးတော့တက်ခံရတာပါ။ Rapid Action Battalion RAB အဖွဲ့ကသူတို့မတင်ငါဖြစ်တဲ့ Farabi Shafuya Rockman ကိုဒါကမှဒီကနေ့မနေ့ပဲဖမ်းလိုက်တယ်လို့ပြောပါတယ်။ဒီဖန်ခံရတဲ့ Mr. Farabi ဟာဘာသာရေးယူဆွဲပြင်းထန်တဲ့ blog ရေးသားသူဖြစ်ပြီးတော့တက်ခံရတဲ့ Mr. Warren ကို Facebook နဲ့ Twitter လူမှုရေးကွန်ရက်တွေပေါ်မှာမျက်ချက်ရေးတုံ့ပြန်ပြီးတော့ချိန်ချောက်တာတွေလုပ်ခဲ့သူဖြစ်ပါတယ်ရှင်။
ဒ ဒီနေ့တဲ့ပြည်ထောင်နိုင်ငံကိုတရုတ်သမ္မတအလေပတ်လာရောက်ဖို့ဆိုတဲ့ပြည်ထောင်ပြည်မာကြီးရဲ့ဖိတ်ကြားလွှာကိုအင်ရှိမင်းသားဝီလျံကတရုတ်သမ္မတရှီကျင်းပင်လက်ထက်ပေးအပ်ခဲ့ပါတယ်။အခုလိုဖိတ်ကြားမှုအတွက်ပြည်မာကြီးအဲလစ်ဘက်ကိုကျေးဇူးတင်ကြောင်းတရုတ်သမ္မတကပြောပါတယ်။ပြည်ထောင်အင်ရှိမင်းသားဝီလျံဟာသူ့ရဲ့တရုတ်နိုင်ငံအလေပတ်ခီးစဉ်ကိုဒီကနေ့စတင်လိုက်ပြီး၃ရက်ကြာလည်ပတ်မှာဖြစ်ပါတယ်။ပြည်ထောင်ဝန်ကြီးချုပ်ဟောင်းဒေးဗစ်ကင်မရွန်နဲ့တိဘက်ဘာသာရေးခေါင်းဆောင်ဒလိုင်လားမာတို့2012တည်းတွေ့ဆုံအပြီးနောက်ပိုင်းတန်တမာရေးဖြတ်တောက်ထားခဲ့တာကိုပြန်ရုပ်သိမ်းခဲ့တဲ့နောက်မှာအခုလိုပြန်လည်ပုံမှန်ဆက်ဆံရေးတွေရှိခဲ့တာပါ Direct from Washington The
Voice of America VOA ထိတဲရောက်တဲ့တွင်တွေကိုမအေးသန္တာကျော်နဲ့ကိုညာဝင်းအောင်တို့ကြီးညာပေးခဲ့ကြတာပါရှင်အခုကတော့မြန်မာနိုင်ငံဆိုင်ရာထိတဲရောက်တဲ့တွင်ဆောင်မတွေကိုတင်ပြပေးပါမယ်အမျိုးသားပညာရေးဥပဒေပြင်ဆင်ပေးဖို့အတွက်တပိတ်မှောက်နေတဲ့ကျောင်းသားတွေပြန်လည်စတင်ချိတက်တဲ့ဒီကနေ့မှာပဲအာဏာပိုင်တွေကပိတ်ဆို့ဟန်တာထားပါတယ်။လေဗရန်မျိုးအောင်မြေဗိမာန်ဖုန်ကြီးကြောင့်အပြင်ဘက်ကိုမထွက်နိုင်အောင်ရာနဲ့ခြီးတဲ့လက်နက်ကင်တပ်ဖွဲ့တွေနဲ့ပိတ်ဆို့ထားတာပါ။ဒါအပြင်လေဗရန်မျိုးအဝင်အထွက်လမ်းတွေကိုလည်းပိတ်ဆို့ထားပြီးအကူအညီပေးဝင်ရမယ့်သူတွေနဲ့ဆန္ဒပြသူတွေမပူးပေါင်းနိုင်အောင်အာဏာပိုင်တို့ကတားဆီးထားပါတယ်။အကြောင်းစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောင်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
အမျိုးသားပညာရေးဥပဒေပြင်ဆင်နိုင်ရေးလွှတ်တော်ကအချိန်ကာလသတ်မှတ်ပေးဖို့အတွက်သဘိတ်မှောက်နေတဲ့ကျောင်းသားတွေဟာမတ်လ2ရက်နေ့မှာတော့ရန်ကုန်ကိုဆက်လက်ချီတက်တော့မယ့်အကြောင်းကျောင်းသားတွေကကြေညာပြောဆိုထားတာပါမတ်လ2ရက်နေ့မှာတော့သူတို့တဲခိုနေတဲ့လက်ဗရန်မျိုးကဘုန်းကြီးကျောင်းတဝိုက်ကိုယာနဲ့ချီရှိတဲ့လက်နက်ကင်အင်အားတွေနဲ့ပိတ်ဆို့ထားကြောင်းသဘိတ်ကောင်းဆောင်တဦးဖြစ်တဲ့ကိုတီဟဝင်းတင်ကဆိုပါတယ်
အခုသူတို့ဒီလုံလင်းကားတွေရောလုံလင်းကားတွေဟိုတော်တော်များများနဲ့ပြီးတော့အဲဒီမိသားစုတို့ပါလို့နဲ့ဖုန်းကြောင်းပတ်လဲရောဝိုင်းတာဝိုင်းတာတွေရောထွက်ပါဆုံးမပေးဘူးပေါ့နော်
ရာနဲ့ချီရှိတဲ့လက်နက်ကင်အင်အားတွေရေကားတွေမိသက်ကားတွေနဲ့အဓိကရောက်နှိမ်နှင်းတော့မဲ့အခြေအနေမျိုးကိုအာဏာပိုင်တွေဘက်ကပြင်ဆင်ထားပြီးကျောင်းသားတွေကတော့သူတို့ရဲ့မူလရည်မှန်းချက်ဖြစ်တဲ့ရန်ကုန်အထိချီတက်မဲ့ခရီးစဉ်ကိုပြင်ဆင်ပြီးတော့ထွက်လာတဲ့အချိန်မှာပဲပိတ်ဆို့ဟန်တားခံခဲ့ရတာပါမနေ့ပိုင်းတုန်းကတော့နယ်လုံးဝင်ကြီးဦးသက်ထွန်းနဲ့ကျောင်းသားကိုယ်စားလှယ်တွေတွေ့ဆုံခဲ့ပြီးဆွေးနွေးခဲ့တဲ့အခါမှာတော့တပိတ်မောက်ချီတက်တာတွေကိုရပ်ဖို့ကိုသာဆွေးနွေးခဲ့တဲ့အတွက်ပြည်လည်မှုတွေတော့မရခဲ့ဘူးဆိုပြီးကျောင်းသားတွေကဆိုပါတယ်ကျောင်းသားတွေပိတ်ဆို့ခံရတဲ့အတွက်ပြည်내ပေါင်းတယ်ဘက်ကကျောင်းသားတွေမန္တလေးနဲ့ရန်ကုန်ကကျောင်းသားတွေကလည်းတပိတ်မောက်ကျောင်းသားတွေနဲ့ပူးပေါင်းဖို့အတွက်လာတဲ့အချိန်မှာပိတ်ဆို့ဟန်တားခံရတဲ့အတွက်အခြေတင်ဖြစ်ခဲ့ရတယ်လို့ဆိုပါတယ်နောက်ပိုင်းမှာတော့လာရောက်ပူးပေါင်းတဲ့ကျောင်းသားတွေကိုထွက်ခွာခွင့်ပေးခဲ့ရတာကြောင့်ပင်မတပိတ်စစ်ကြောင်းစီကိုကျောင်းသားတချို့ရောက်ရှိလာပြီးဖြစ်ကြောင်းတပိတ်ခေါင်းဆောင်တဦးဖြစ်တဲ့ကိုအောင်မိုင်းဆန်းကပြောပါတယ်
အမကြီးလမ်းဘက်ကတော့လာတဲ့ရေပေါ်ကြီးကဟိုနည်းနည်းတုံးတော့လာတဲ့ခါကျတော့ဟိုတချို့ကကျောင်းလက်ကဒီရအားရောက်လာတယ်မလေးကရောက်လာတယ်။ဒါပေမဲ့ရန်ကုန်ဘက်ပိုင်းကတော့ခုချိန်ထိရှင်နေမပေါက်သေးဘူးပေါ့နော်။ဟိုမှာလည်းခက်ကြတော့20လုံးဖိတ်တော့မဲ့
ရင်းညာစွာချီတက်မှုနဲ့ပတ်သက်လို့အခုလိုမျိုးပိတ်ဆို့မှုတွေဟာမဖြစ်သင့်ဘူးဆိုပြီးသပိတ်ကောင်းဆောင်ကိုတီဟဝင်းတင်ကလည်းပြောပါတယ်
ဒီကတော့ကျောင်းသားတွေသွားနေတဲ့ကိစ္စကနင်းနန်းစွာနဲ့သွားနေရရဲ့ပါနော်အဲ့လိုမျိုးတားဆီးပိတ်နေတယ်ဆိုတာကြီးရတော့ဒါဒီမိုကရေစီနိုင်ငံမှာမရှိတဲ့ဥပဒေလေ
းအစိုးရပြည်ထောင်ရေးဝန်ကြီးဌာနကတော့သတင်းထုတ်ပြန်ခဲ့ရမှာကျောင်းသားတွေအနေနဲ့ရန်ကုန်မြို့ကိုဥတီပြီးဆန္ဒပြချီတက်မယ်ဆိုရင်အမျိုးသားပညာရေးဥပဒေကိုပြင်ဆင်ဖို့အတွက်ကြိုးပမ်းရမရောက်ပဲနိုင်ငံတော်တည်ငြိမ်အေးချမ်းမှုကိုပြက်ပြားစေဖို့ဥတီရရောက်မယ်ဆိုပြီးကြေညာထုတ်ပြန်ခဲ့ပါတယ်ကျောင်းသားတွေကိုလည်းတည်ဆဲဥပဒေအရအေးအေးယူမယ်ဆိုပြီးပြောဆိုထားပါတယ်မြမနိုင်ငံရေးကိုအကဲခတ်နေသူဒေါက်တာရံမျိုးသိန်းကတော့ကျောင်းသားတွေစီတန်းလှည့်လည်မှုဟာဖွဲ့စည်းပုံအရနိုင်ငံသားတွေရဲ့အခွင့်အရေးသာဖြစ်တယ်ဆိုပြီးပြောပါတယ
်ဗျာကျောင်းသားတွေရဲ့စီတန်းလှည့်လည်တယ်ဆိုတော့ထုတ်ပိုင်ခွင့်ပေါ့လေဒါနိုင်ငံသားဦးရဲ့ငင်းရသာဆန္ဒထုတ်ဖို့ခွင့်ပေါင်းနေပါပဲရှိတယ်လို့ကျွန်တော်မြင်တယ်ကျောင်းသားတွေချက်တန်းလေမျိုးတိုင်းမှာကြီးလိုက်ရှင်ရင်တော့ပြည်ထနာတစုံတရာမရှိဘဲနဲ့ဖြတ်ကျော်ခဲ့တဲ့တာရကတွေကိုကြည့်မယ်ဆိုရင်ကျွန်တော်အများအားဖြင့်တော့ဒီကျောင်းသားတပိတ်မောက်ကျောင်းသားတွေရန်ကုန်ပြည်ထဲဝင်လာလို့လေအင်းတာယာကြီးကိုဘာမှထိခိုက်နိုင်တဲ့အခြေအနေမရှိဘူးလို့မြင်တယ်။အဲဒီအခါကျဒီစီတန်းရဲ့ဘက်ကလည်းပဲပြည်မောက်ခြေကားဥပဒေမှာပြဋ္ဌာန်းထားတဲ့နိုင်ငံသားတွေရဲ့လွတ်လပ်စွာဆန္ဒထုတ်ဖို့ပဲပေါင်းနေမှာပဲဖြစ်တယ်လို့ကျွန်တော်ကတော့အဲလိုယုံကြည်ပါတယ်ဗျာ။
ကျောင်းသားတွေကတော့ညနေပိုင်းမှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးအစိုးရကိုအချက်၈ချက်တောင်းဆိုလိုက်ကြောင်းတပိတ်ကောင်းဆောင်တူဖြစ်တဲ့ကိုမင်းသွေးတစ်ကပြောပါတယ်
ကျွန်တော်တပိတ်ရန်နာတဲ့ခါမှာရန်ကုန်ကိုဝင်တပိတ်ရန်နာမှာဖြစ်တဲ့အတွက်ကျွန်တော်ရန်ကုန်စီတန်းဆောက်တာမျိုးမဟုတ်ပဲနဲ့ဒီတော့ရှားရည်သကိုးတိုင်းသုံးနဲ့တာရီ30ကျူကိုချီတက်မယ်15မိုင်ပေါ့ဒီလက်ဗရန်နဲ့ပြီးရင်အဲ့ရမျိုးရန်ကုန်ကြီးကားစီရောမယ်
Lebanon မြို့က နေ တာရီ မြို့ ထိ ချီတက် ပြီး ရန်ကုန် ကို တော့ ကားစီး သွားမှာ ဖြစ် ကြောင်း ရန်ကုန် ရောက် မှ တပည့် ရန်နာ ပြီး အခြေခံ ပညာ အထက်တန်း ဆံမွေးပွဲ တွေ ဖြေဆို ပြီးဆုံး တဲ့ အထိ လွှတ်တော် ကို စောင့်ကြည့် သွားမှာ ဖြစ် ကြောင်း ပဲခူး တိုင်း နယ်လုံဝန်ကြီး ထံ ကို သူတို့ သဘောထား ပေးပို့ ခဲ့တယ် ဆိုပြီး ပြောပါတယ် အစိုးရ လွှတ်တော် ဒီမိုကရေစီ ပညာရေး လှုပ်ရှားမှု ဥဆောင် ကော်မတီ ပညာရေး စနစ် ပြုပြင် ပြောင်းလဲရေး နိုင်ငံလုံး ဆိုင်ရာ ကွန်ရက် တို့ ဟာ ပြီးခဲ့တဲ့လာတော့ကတော့လေးဝက်ဆိုင်ဆွေးနွေးမှုတွေလုပ်ခဲ့ကြပြီးအမျိုးသားပညာရေးဥပဒေမူကြမ်းကိုလွှတ်တော်ကိုတင်ပြထားတာပါဒီမူကြမ်းကိုလွှတ်တော်မှာအတည်ပြုနိုင်ရေးကြားနာမှုတွေကိုမတ်လ9ရက်နေ့မှာစတင်မှာဖြစ်ပါတယ်အစိုးရဘက်ကတော့လွှတ်တော်ရဲ့လုံထုံးလုံနီးတွေအရာပြင်ဆင်ဆောင်ရွက်နေပြီဆိုပြီးသတင်းထုတ်ပြန်ထားပါတယ်ကျောင်းသားတွေဘက်ကတော့အစိုးရဘက်ကနေအချိန်ကာလသတ်မှတ်မ ဒီနေ့ကျွန်တော်တို့ရဲ့စီကံနဲ့လေတွေဆိုတဲ့လုပ်ပိုင်ခွဲပေါ့လေဒါနိုင်ငံသားတွေဟာစာနာပြဝဲတွေနဲ့ဆက်တိုက်လုပ်ခဲ့တဲ့အတွက်လဲကျောင်းသားတပိတ်တွေကိုတံပြန်တပိတ်လုပ်တယ်ဆိုပြီးဝေဖန်ထားပါတယ်ရှင်
မအေးမှာစူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်အခုကတော့တိုက်ပွဲတွေပြင်းထန်နေတဲ့ကိုကန့်ဒေတာဘက်ကနောက်ဆုံးရစီးရစ်အခြေအနေတွေကိုတင်ပြပေးမှာပါရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ဒေတာမှာတိုက်ပွဲတွေဆက်ပြင်းထန်နေပြီးမင်းညားကတော့လောက်ကင်မြို့ရင်းမှာမီးလောင်မှုနှစ်ကြိမ်ဖြစ်ခဲ့ပါတယ်ကိုကန့်တပ်ဖွဲ့ဘက်ကတော့လောလောဆယ်မှာအစိုးရတပ်ဖက်ကတက်အင်အားထပ်မံပို့ဆောင်နေပြီး
ဲ့ထိန်းချုပ်ထားတဲ့လောက်ကင်ကုန်းချံစစ်တွေရေးလမ်းကြောင်းကိုအစိုးရတပ်ကပြန်လည်ထိန်းချုပ်ဖွင့်လှစ်ဖို့အတွက်ဂျိုးပန်းခဲ့ရမှာမနေ့ကကုကန့်ဒေသမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့ပါတယ်။အစိုးရဘက်ကထုတ်ပြန်တဲ့သတင်းမှာလောက်ကင်ကုန်းချံစစ်တွေရေးလမ်း23မိုင်အနီးကစစ်ဗျူဟာအရေးပါတဲ့တောင်ကုန်းတွေနဲ့နေကြားမှတ်တိုင်အမှတ်129အနီးက .1319 တောင်ကုန်းတွေကိုမလာတီးရဲ့နေ့မနေ့ကနေညနေပိုင်းအထိတမ်ရောဘက်ကတနေကုန်ပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့ကြောင်းနဲ့တောင်ချန်းသူအခိုင်အမာအခြေပြုတောင်ကုန်း6ကုန်းကိုအစင်းစင်သိမ်းပိုက်နိုင်ခဲ့ကြောင်းဒီနေ့ထုတ်သတင်းစာမှာဖော်ပြပါတယ်။ကိုကန်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းမြတ်လင်းကတော့မနေ့ကဖြစ်ပွားတဲ့တိုက်ပွဲဟာဒီကနေ့အထိလည်းဆက်လက်ဖြစ်ပွားနေတယ်လို့အခုလိုပြောပါတယ်။မန
ေ့ကတနေကုန်ဒီနေ့လည်းမနေ့6နာရီနဲ့ခုတည်းကမနေ့ကတော့လည်းနဲ့ကြီးနေဖြစ်တယ်ပြီးတော့ဟိုဟာတိတက်ထိုးတယ်အဲ့တော့ဒီကောင်ကလည်းဘယ်လိုလဲဒီကနေ့အဲ့ဖုန်းကမဲ့တယ
်အစိုးရဘက်ကတောင်ကုန်း6ကုန်းတင်းယူလိုက်တယ်ဆိုတဲ့အပေါ်မှာတော့ကိုကန်အဖွဲ့ကညင်းဆိုပါတယ်လောလောဆယ်မှာတော့အစိုးရတပ်ဖက်ကအင်အားတွေဖြည့်တင်းနေတာကြောင့်စစ်ပွဲဟာပိုပြီးပြင်းထန်လာဖို့ရှိနေတယ်လို့ကိုကန်တပ်ဖွဲ့ဘက်ကသုံးသပ်ထားပါတယ
်ဆိုတော့လက်နဲ့ကြီးမှလည်းပို့တယ်ဗောအတန်းချက်ကတော့တင်ကားကိုလည်းပို့တယ်အဲ့ဒီတိုင်းကြည့်မယ်ဆိုရင်ကျွန်တော်သုံးသပ်တာပေါ့နော်အရှင်မြင့်ပို့ပဲရှိတယ်ဟောတို့ကြီးနေတဲ့တိုင်းတွေတော့ဆက်ပြီးတော့မြင့်တယ်ဘုရားရှိပါရဲ့အချိန်က
ကိုကန်ပလောင်နဲ့ရခိုင်တပ်မတော်ကစူပေါင်းထုတ်ပြန်တဲ့ကြေညာချက်မှာတော့နှစ်ဖက်ထိတွေ့တာတွေပုံမမြင့်တက်လာတာကြောင့်ပြည်တွင်းစစ်မီးဟာပိုပြီးတောက်လောင်လာနိုင်တယ်လို့ဖော်ပြထားပါတယ်ကိုကန်ဒေတာတိုက်ပွဲနောက်ဆုံးအခြေအနေကိုအဲ့ဒီဒေတာမှာတာဝန်ထမ်းဆောင်နေတဲ့တပ်မတော်အရာရှိတဦးကိုဆက်သွယ်မေးမြန်းရမှာတော့မအားလတ်သေးတာကြောင့်ဖြေဆိုနိုင်တာမရှိခဲ့ပါဘူးလောက်ကင်ကုန်းချံဆက်သွေးလမ်းကြောင်းကိုအစိုးရတပ်ဖွဲ့စစ်ကြောင်းတွေကအပြင်းချံတိုက်ခိုက်ပြီးပြန်လည်ဖွင့်လှစ်နိုင်ကြောင်းနဲ့အခုအခါလုံခြုံစိတ်ချစွာနဲ့တွာလာနိုင်ပြီဖြစ်ကြောင်းလည်းဒီနေ့ထုတ်သတင်းစာတွေမှာဖော်ပြပါတယ်။တချိန်တည်းမှာတော့တနင်္ဂနွေနေ့ညပိုင်းကလောက်ကင်မြို့အတွင်းမှာမီးလောင်မှုနှစ်ကြိမ်ဖြစ်ခဲ့တယ်လို့ကိုကန့်ဒေသခံတယောက်ကပြောပါတယ်
။ဒီလောက်ကင်ပုံမှန်စနေမှာလည်းလောင်တယ်ဒီမှာဒီအဝိုင်းကျတော့ဒီလောက်ကင်အဝိုင်းနားလေးမှာလည်းလောင်တယ်မင်းရ
တနင်္ဂနွေနေ့ကဖြစ်ပေါ်တဲ့တိုက်ပွဲတွေမှာတော့ကိုကန်တပ်ဖွဲ့က3ယောက်ကြာဆုံးပြီး15ယောက်ကိုဖမ်းဆီးရမိကြောင်းနဲ့အစိုးရတပ်ဘက်ကအရာရှိနဲ့စစ်သည်4ဦးကြာဆုံးကြောင်းအစိုးရဘက်ကသတင်းထုတ်ပြန်ပါတယ်။ကိုကန်ဘက်ကတော့သူတို့တပ်ဖွဲ့ဝင်3ယောက်ထိခိုက်ပြီးအစိုးရတပ်ဘက်ကအကြဆုံးဟာ10ခန်းအထိရှိနိုင်တယ်လို့လည်းပြောပါတယ်။ဖေဖော်ဝါရီလ9ရက်နေ့ကစတင်ပြီးရပ်ပေါင်း20ကျော်ကြာမြင့်ခဲ့တဲ့ကိုကန်ဒေသတိုက်ပွဲကြောင့်ဒေတာကန်3000ကျော်ဟာတရုတ်နိုင်ငံဘက်ကိုတိမ်းရှောင်နေရပြီးကိုကန့်ဒေတာကိုတွားရောက်အလုံးလုံးကင်တဲ့မြမပြည်အလဲပိုင်းကလူ1000ကျော်ဟာလည်းနေရာရင်းကိုပြန်နေကြရပါတယ်။ဒီလ16ရက်နေ့မှာတော့အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးအပြစ်ခတ်ရက်စေးရေးညှိနှိုင်းအဖွဲ့ NCCT တို့ဟာတနိုင်ငံလုံးအပြစ်ခတ်ရက်စေးရေးစာချုပ်မူကြမ်းရေးဆွဲရေးအတွက်ထပ်မံတွဲဆောင်ဖို့ရှိနေပါတယ်။ဒီဆွေးနွေးပွဲမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကကိုကန့်အရေးကိုဆွေးနွေးဖြေရှင်းဖို့အတွက်တင်ပြမယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်။ မြန်မာနိုင်ငံအရှိမြောက်ပိုင်းမှာအစိုးရတပ်နဲ့ကုကန်တပ်တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေမှာတရုတ်ဒေသခံအာဏာပိုင်တွေပဝင်ပတ်သက်မှုမရှိဘူးဆိုတာကိုလည်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနရဲ့အာရှရေးရာညွှန်ကြားရေးမှူးချုပ်ကောက်ရှွန်းယူကရှင်ဝါသတင်းဌာနနဲ့မေးမြန်းခန်းမှာပြောကြားခဲ့ပါတယ်။ဒါ့အပြင်အခုဖြစ်ပွားနေတဲ့ပြဿနာကိုနှစ်နိုင်ငံသက်ဆိုင်ရာတာဝန်ရှိသူတွေအကြားအနီးကပ်ဆက်ဆံဖြေရှင်းနေတယ်လို့လည်းပြောကြားထားပါတယ်။
တော်ရရှိမြရှင်ကိုကန့်စီရေပြိပခမှာတရုတ်နိုင်ငံသားတွေပါဝင်ပတ်သက်နေသလိုကိုကန့်တဘုံတွေဘက်ကနေမြန်မာနိုင်ငံအရှိမြောက်ပိုင်းကအပြစ်ခက်ရဆဲထားတဲ့အဖွဲ့အားလုံးနီးပါးပါဝင်ပတ်သက်နေတယ်လို့မြန်မာအစိုးရကဆွဆွဲထားပါတယ်တနိုင်ငံလုံးတိုင်းတာပြစ်ခက်ရဆဲနိုင်မှုငြိမ်းချမ်းရေးဆွေးနွေးနေချိန်မှာအခုလိုဆွဆွဲချက်ကြောင့်မြန်မာအစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအပေါ်မှာထိကိုက်တက်ရောက်မှုတွေဘလို့ရှိလာမလဲလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးဖို့စီစဉ်ထားပါတယ်ဓာတ်ရိုက်ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သောတာရှင်တွေအနေနဲ့ဆက်သွယ်ရမယ့်မိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားစီလိုပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822555ဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လဲမိမိတို့အမြင်တွေကိုစာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေဆွေးနွေးလိုတာမေးမြန်းလိုတာတွေကို VOA ရဲ့အီးမေးလ်လိပ်စာကိုပေးပို့ထားနိုင်ပါတယ်။သောတာရှင်တွေပါဝင်လာကြဖို့ကိုထပ်မံဖိတ်ခေါ်ပါတယ်ရှင
်။မနေ့ပြန်အင်္ဂါနေ့ည9:00ဓာတ်ရက်လေးလိုင်းအစီအစဉ်မှာဆွေးနွေးချမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးချဖို့ကိုကျမတို့သောတာရှင်တွေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်။အခုကတော့ဒီမြမနိုင်ငံရေးထိပ်သီးခေါင်းဆောင်တွေဒီညနေမှာဆွေးနွေးကြမယ်ဆိုတဲ့အပေါ်မှာသုံးသပ်ပြောဆိုချက်တွေကိုစူးစီးတင်ပြပေးပါမယ်။ဒီကနေ့တင်းနယ်လာနေညနေပိုင်းနေပြည်တော်မှာသမရဦးသိန်းစိန်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အတိုက်ခံပါတီခေါင်းဆောင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌထွန်းအောင်ဆန်းစုကြည်တို့တွေ့ဆုံကြဖို့ရှိတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။လက်ရှိနိုင်ငံတွင်တိုင်းရင်းသားလက်နက်ကိုင်တွေနဲ့စီးရီးတင်းမာမှုတွေရှိနေခြင်းအမျိုးသားပညာရေးဥပဒေပြင်ဆင်ပေးရေးကျောင်းသားတွေသပိတ်မှောက်ဆန္ဒပြနေခြင်းနဲ့လုံအားကလာစာတိုးမြင့်တတ်မှတ်ပေးရေးအလုပ်သမားတွေသပိတ်မှောက်ဆန္ဒပြခြင်းစသဖြင့်နိုင်ငံရေးအခြေအနေထူးခြားမှုဖြစ်နေခြင်းအခုလိုနိုင်ငံခေါင်းဆောင်တွေတွေ့ဆုံမှုရှိနေတဲ့အနေအထားပေါ်သုံးသပ်ချက်အမြင်တွေကိုတော့မတ်စုမွန်ကစူးစီးတင်ပြပေးထားပါတယ်ရှင်
ဒီကနေ့2015ခုနှစ်မတ်လ2ရက်နေ့ညနေပိုင်းမှာအစိုးရလွှတ်တော်ရုံးဆိုင်ရာနေပြည်တော်မှာသမရဦးသိန်းစိန်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တို့တွေ့ဆုံဖို့ရှိတယ်ဆိုတာကြားသိရတယ်လို့နိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကပြောပါတယ်ဒီလိုမျိုးနိုင်ငံခေါင်းဆောင်တွေတွေ့ဆုံမှုဟာတိုင်းပြည်အတွက်အကျိုးရှိတဲ့တွေ့ဆုံမှုတွေဖြစ်စေချင်ပါတယ်လို့ဒေါက်တာရံမျိုးသိန်းကအခုလိုသုံးသပ်ပါတယ
်လက်တလောပေါ့လေကြားရတဲ့သတင်းတွေရတော့သမရဦးသိန်းစိန်နဲ့ဒေါံဆန်းစုကြည်နဲ့တွေ့ဖို့တော့ပြေချတယ်လို့ကြားတယ်အဲဒါပေမဲ့ဒေါံဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ပြမတွေ့ပြကတော့တိတ်ပြီးတော့မတည်ချောက်ပေါ့လေနော်ကျွန်တော်ရဲ့အမြင်ကတော့သမရဦးသိန်းစိန်နဲ့ဒေါံဆန်းစုကြည်နဲ့တွေ့တဲ့ကိစ္စပဲဖြစ်ဖြစ်နော်ဒေါက်ဆန်းစုကြည်နဲ့တမန်တော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့တဲ့ကိစ္စတော့ဖြစ်ဖြစ်ကျွန်တော်တို့တိုင်းပြည်နဲ့ကျွန်တော်တို့ပြည်သူလူထုအတွက်တော့ဒါကြိုဆိုရမယ့်ကိစ္စပါအဲဒါပေမဲ့နော်အဲ့ဒီလိုတွေ့ဆုံမှုမျိုးဟာနော်လက်တလုံးကြုံတွေ့နေရတဲ့အချက်အသေးတွေဖိအားဖြစ်ပေါ်မှုတွေနော်နိုင်ငံရေးရစိန်ခေါ်မှုတွေကိုဖြေလျော့ခြင်းတဲ့သဘောမျိုးနော်တတ်တာစီဖို့သဘောမျိုးနဲ့ရေးတူအမြင်နဲ့ပေါ့လေလက်တလုံးကျုပ်တွေ့နေရတဲ့အခက်အခဲတွေအချက်အသေးတွေကိုဖြေလျော့ခြင်းနဲ့သဘောမျိုးတွေ့ဆုံမှုမျိုးဖြစ်မယ်ဆိုရင်တော့ဒါဟာတိုင်းပြည်နဲ့ပြည်သူလူထုအတွက်နဲ့နာဆုံးရှုံးမှုတစ်ခုလို့ကျွန်တော်ကမြင်ပါတယ်ဗျာ
ဒေါက်တာရံမျိုးသိန်းလိုပဲဒီကနေ့နိုင်ငံထိပ်သီးခေါင်းဆောင်တွေတွေ့ဆုံမှုဟာရိုးသားမှုရှိတဲ့ပွင့်လင်းမြင်သာတဲ့နိုင်ငံအတွက်အရေးကြီးတဲ့ဆွေးနွေးမှုဖြစ်စေခြင်းသူကတော့88မျိုးဆက်ကျောင်းသားခေါင်းဆောင်တဦးဖြစ်တဲ့ကိုမြအေးဖြစ်ပါတယ
်ဒီကနေ့တော့တွေ့မယ်ဆိုတဲ့ဟာကိုတော့ဒီကြတော့ရှိပြီဆိုတော့ပြည်ပဲပေါ့ဗျာတခုပဲတိုက်တွန်းခြင်းလေဗျာတွေ့ဆုံမှုတိုင်းဟာရိုးသားမှုအခြေခံပေါ်မှာတည်ဆောက်ထားပြီးတော့မှပြဿနာအားလုံးကိုဖြေရှင်းနိုင်တဲ့နန်းစားချတဲ့တွေ့ဆုံမှုမျိုးပဲဖြစ်စေချင်ပါတယ်ကျွန်တော်အဲ့လိုပဲဖြစ်စေချင်ပါတယ်နိုင်ငံရေးရတစ်ဖက်တစ်ဖက်လှည့်စားတာမျိုးလည်းမဖြစ်စေချင်ပါဘူးတခုပဲကျွန်တော်ပြောချင်တာဟုတ
်အမျိုးသားရင်ကြားစစ်ရေးနိုင်ငံရေးအရာတွေ့ဆုံဆွေးနွေးမှုတွေဖြစ်ပေါ်စေရေးဆိုတာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဘက်ကပြည်내တိုင်းသီးသီးကပြည်သူလူထုနဲ့တွေ့ဆုံမှုတိုင်းမှာအလေးထားပြောကြားလေးရှိတာပါ
ကျွန်တော်တို့ကအမျိုးသားပြန်လည်ရင်ကြားစစ်ရေးကိုတည်ဆောက်နေတဲ့အချိန်မှာအစိတ်ကအဖြစ်ဆိုးတွေကိုတစ်ခါတစ်ပြန်နှံပြီးတော့အ
ချင်းချင်းကြားမှာစိတ်ဝင်ပွဲကိုကျွန်တော်တို့လုပ်တင်တဲ့အချိန်မှာမလုပ်ပါဘူး။
နိုင်ငံတွင်းကောကန်ဒေသအပါအဝင်တိုင်းရင်းသားနယ်မြေတွေမှာမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားစစ်ရေးတင့်မာခြင်းအမျိုးသားပညာရေးဥပဒေပြင်ဆင်ပေးရေးခရီးရှည်ချိတက်ဆန္ဒပြနေတဲ့ကျောင်းသားတပိတ်ကိုလုံခြုံရေးအဖွဲ့တွေဘက်ကအင်အားသုံးတားဆီးဖို့ကြိုးပမ်းခြင်းနဲ့အလုသမားခွင့်ရတောင်းဆိုဆန္ဒပြနေတဲ့တပိတ်စခန်းတွေကိုအကြမ်းဖက်ဖြိုခွဲခဲ့ပေမဲ့အလုသမားတွေကဆက်လက်ဆန္ဒပြတပိတ်မှောက်နေစေအခြေအနေစတဲ့နိုင်ငံရေးထူးခြားမှုတွေရှိနေချိန်မှာသမရဦးသိန်းစိန်နဲ့ဒေါ်အောင်ဆန်းစုကြည်ကြားဆွေးနွေးနိုင်ခြင်းရှိတဲ့အချက်တွေကိုဒေါက်တာရံမျိုးသိန်းကအခုလိုရှုမြင်ပါတယ်
။ဒေါက်တာဆွကြည်နဲ့သမရနဲ့တွေ့ဆုံတဲ့အခါမှာမဆွေးနွေးနိုင်မီရှိတဲ့ကိစ္စတွေကတော့ဖွဲ့စည်းပုံချေဥပဒေအချက်တွေကိစ္စနောက်ပြီးတော့ဒီတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေနဲ့ပြည်တွင်းနဲ့ပြည်တွင်းနဲ့အချက်တွေကိစ္စနောက်အမျိုးသားပြန်လည်တင်ရရေးကိစ္စနောက်လက်တလုံးကြုံတွေ့နေတဲ့ကျွန်တော်တို့အမျိုးသားပညာရေးဥပဒေနဲ့လက်ရှိသတိမောက်ချောင်းသားတွေအချက်တွေကိစ္စဒီကိစ္စတွေကိုအဓိကဆွေးနွေးဖို့ဖြစ်နိုင်တယ်လို့ကျွန်တော်ကတော့မျှော်လင့်နေပေါ့လေ။ဒါပေမဲ့တစ်ဖက်မှာရှိနေတဲ့အနေအထားတွေကိုကြည့်တဲ့အခါကျတော့လေတကယ်ပဲနိုင်ငံရေးအရပေါ့လေ။ဖြည့်ရှင်းမှုတစ်ခုစီကိုစပြီးခြေလှမ်းနှမ်းမဲ့ပြည့်စုံဆွေးနွေးဖို့ဟုတ်ပါမလားလို့တန်မြတ်ဖြစ်စရာတွေလည်းပဲတွေ့ရပါတယ်ဗျ။
ဒေါန်ဆန်းစုကြည်ဘက်က၄ပွင့်ဆိုင်တောင်းဆိုခြင်းလွှတ်တော်ဘက်က၆ပွင့်ဆိုင်ဆွေးနွေးရေးတင်ပြခြင်းနဲ့အတူနိုင်ငံတော်သမ္မတဘက်ကလည်းအားလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးမှုတွေကသာလျှင်တိုင်းပြည်အတွက်အမှန်တကယ်အကျိုးရှိတဲ့တွေ့ဆုံဆွေးနွေးမှုဖြစ်နိုင်မယ်လို့ပြောဆိုနေချိန်မှာပဲအခုလိုမျိုးသမ္မတကာကွယ်ရေးဦးစီးချုပ်နဲ့ဒေါန်ဆန်းစုကြည်တို့တွေ့ဆုံမယ်ဆိုတဲ့သတင်းတွေထွက်ပေါ်လာနေတာလည်းဖြစ်ပါတယ်ရှင်
မဆုမဆုစည်းတင်ပြပေးခဲ့တာပါရှင်ဒီညနေခင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ပေးနေတဲ့ VOA ရဲ့ညနေခင်းရေဒီယိုအစီအစဉ်ကမကြခင်မှာပြီးဆုံးတော့မှာပါ VOA ရေဒီယိုညနေခင်းအစီအစဉ်ပြီးမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00 နာရီကနေ 9:00 နာရီခွဲအထိ Asia Set 7 ဂျိုရုကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ခေါ်တော့တနင်္လာနေ့ညနေခင်းအစီအစဉ်ဒီအဆုံးသတ်သိခင်ချက်နေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမတ်အေးတန်တာကျော်ကကြီးညာပေးပါမယ
်။အီရန်နိုင်ငံဘိုက်ဒ်မြို့တော်မြောက်ပိုင်းကအဓိကနေရာတစ်ခုမှာအီရန်စစ်တပ်နဲ့ပြည်သူစစ်တပ်ဖွဲ့တွေက IS စစ်သွေးကြွားတွေကိုဒီကနေ့တိုက်ခိုက်ခဲ့ကြသလိုတစ်ကရစ်မြို့ကိုပြန်လည်သိမ်းယူနိုင်ဖို့အစောပိုင်းကအများသိအောင်ကြိုတင်အသိပေးကြေညာထားတဲ့ထိုးစစ်တွေကိုစတင်လိုက်ပြီဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖ်တော်တို့ဟာနှစ်နိုင်ငံသားမှငင်းပွားနေတဲ့ကိစ္စရပ်တွေကိုဆွေးနွေးကြဖို့ဒီကနေ့တနအီကျော်ကြာတွေ့ဆုံခဲ့ပါတယ်။ယူကရိန်းပြည်ပခရုရှားအတိုက်ခံခေါင်းဆောင်ဘော်ရစ်နမ်ဖ်ဆော့ဖ်ပြစ်တက်ခံရတဲ့ကိစ္စတွေနဲ့ပတ်သက်လို့ဂျနီဗာမြို့မှာသူတို့နှစ်ဦးဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးပွဲမတိုင်မီလက်ဆွဲနှုတ်ဆက်တဲ့ချိန်နဲ့ဓာတ်ပုံမှတ်တမ်းရိုက်ခန့်ချိန်မှာရောမစ္စတာကယ်ရီနဲ့မစ္စတာလက်ဖ်ရော့တို့နှစ်ဦးအချင်းချင်းပြုံးပြနှုတ်ဆက်တာတော့မရှိခဲ့ပါဘူး။ရှမ်းပြည်မြောက်ပိုင်းကိုကန်ဒေသမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့မနေ့ညပိုင်းကလောက်ကင်မြို့အတွင်းမှာမိလောင်မှုနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။အစိုးရကထုတ်ပြန်တဲ့သတင်းမှာစစ်ဗျူဟာအရအရေးပါတဲ့တောင်ကုန်းတွေကိုမလာတရက်နေ့မနေ့ကနေညနေပိုင်းအထိတပ်မတော်ဘက်ကနေတနေ့ကုန်ပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့ကြောင်းနဲ့ဒီတောင်ကျသူတွေအခိုင်မာအခြေပြုထားတဲ့တောင်ကုန်း6ကုန်းကိုအစဉ်သိမ်းပိုက်နိုင်ခဲ့ကြောင်းဖော်ပြထားပါတယ်ဒီလိုမျိုးအစိုးရတပ်ဖက်ကနေပြီးတောင်ကုန်း6ကုန်းသိမ်းယူတယ်ဆိုတဲ့အပေါ်မှာတော့ကိုကန်အဖွဲ့ကညှင်းဆိုထားပါတယ်အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံတို့ဒီကနေ့စတင်လိုက်တဲ့ပူရဲစီရေးလေ့ကျင့်မှုတွေကိုကန့်ကွက်တဲ့အနေနဲ့မြောက်ကိုရီးယားကတာတိုပြစ်မစ်ဆိုင်းဒုံးကျည်နှစ်စင်းကိုပင်လယ်ထဲကိုပစ်လွတ်ခဲ့ပါတယ်ရန်သူတွေအပေါ်မှာအညာတာမရှိဘဲတိုက်ခိုက်သွားမယ်လို့လည်းသတိပေးသွားခဲ့ပါတယ်ရှင်
တရင်ချင်းချုပ်ကိုမအေးတန်လာကြောင်းကြီးညာပေးခဲ့တာပါဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပါတယ်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်ရှင်ဗီအိုအမေရိကန်တန်ညနေခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်ဗီအိုကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမ Thank you type ပါ
This program has come to you from the Voice of America, Washington.